လာမယ့်မတ်လ10ရက်နေ့ဆိုရင်ဒုတိယသမ္မတလောင်းအမည်စရင်တွေကိုပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်တို့ကရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်အသီးသီးတို့ကအမည်စရင်တွေအစိုးပြုပေးကြရတော့မှာဖြစ်ပါတယ်။အဲ့ဒီနေ့လွှတ်တော်အစည်းအဝေးမှာအရင်ဆုံးဒုတိယသမ္မတလောင်းတင်မြှောက်ခြင်းဆိုင်ရာနေဥပဒေ၈အရအစိုးပြုပုံစံ၁ကိုလွှတ်တော်ညွှန်ကြားရေးမှူးချုပ်စီကနေထုတ်ယူပြီးကိုကြိုက်တဲ့သူကိုအစိုးပြုပေးရမှာဖြစ်ပါတယ်။ဒုတိယသမ္မတလောင်းအမည်စရင်ကိုလွှတ်တော်ကိုယ်စားလှယ်တွေကအစိုးပြုရွေးချယ်ရမှာနဲ့ပတ်သက်ပြီးပြီးခဲ့တဲ့လွှတ်တော်အစည်းအဝေးမှာလည်းကိုယ်တိုင်အစိုးပြုခဲ့သူလက်ရှိပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်သူရှန်တိုင်ရင်သားများဒီမိုကရေစီအဖွဲ့ချုပ်ကဦးဆိုင်တန့်စင်ကအခုလိုပြောပါတယ်
။ဒုသမ္မတလောင်းရွေးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လှုပ်ထုံးလုံလည်ရဆိုလို့ရှိရင်ပထမဦးဆုံးရွေးချယ်တင်မြှောက်ခြင်းဆိုင်ရာနည်းဥပဒေ၈အရအစိုးပြုလာပုံစံတစ်ကိုဒီလွှတ်တော်ရုံးရင်ယာယီမှုချုပ်ကနေပြီးတော့ထုတ်ယူပြီးတော့အချက်လက်တွေဖြည့်ရပါတယ်။ဒီအင်ဂျင်စီစီရေးအဖွဲ့ရနေပြီးတော့စရင်တင်လာတဲ့ဒုသမလောင်းကြီးရဲ့အင်ချင်းကိုပြန်စစ်စစ်ပြီးတော့ဥပဒေနဲ့ညီမညီပေါ့နော
်လွတ်တော်ကိုယ်စားလှယ်တွေကအစိုးပြုတ်လိုက်တဲ့ဒုတိယသမ္မတလောင်းအမည်အစင်းအစိုးပြုတ်လာတွေကိုလွတ်တော်ဥက္ကဋ္ဌတွေစီပေးပို့ရမှာဖြစ်ပါတယ်လွတ်တော်တစ်ခုမှာကိုယ်စားလှယ်တွေကအစိုးပြုတ်လိုက်တဲ့ဒုတိယသမ္မတလောင်းတဦးထက်ပိုနေမယ်ဆိုရင်တော့ဆန္ဒမဲပေးပြီးမဲခွဲဆုံးဖြတ်ရမှာဖြစ်ပါတယ်နိုင်ငံတော်သမ္မတဒုတိယသမ္မတလောင်းတွေရွေးချယ်ဖို့ဆန္ဒမဲပေးရမှာပေမဲ့မဖြစ်စေဖို့အချက်9ချက်ကိုလည်းလွှတ်တော်ကိုယ်စားလှယ်တွေကိုအတိပေးဝေငှထားတယ်လို့ပြည်သူ့လွှတ်တော်ယုံညွှန်ကြားရေးမှူးဦးကိုကိုနိုင်ကပြောပါတယ
်9ချက်ကတော့ဒါပေမဲ့ပြည့်နေကြအောင်ပေါ့နော်ကျွန်တော်ကတော့အမှန်ကြီးပါရင်ဒါတောက်ခံနေပဲပေါ့နော်ဒီအိုက်တက်ဆာရဲ့ပုံကိုနိုင်ပြီပေါ့ processor ဟိုကိုယ်စားလှယ်တယောက်ထည့်ရမှာတယောက်ရေးရမှာတယောက်ကတော့ကျွန်တော်တို့အဲ့လိုပဲအမည်ကြီးတင်သွင်းရမှာပေါ့နော်သူတဲ့တဲ့ကိုယ်စားလှယ်နေပြီပေါ့နော
်တမရတာလွှတ်တော်ကိုယ်စားလှယ်တွေဘက်ကရွေးချယ်မဲ့ဒုတိယတမရလောင်းကတော့ကာကွယ်ရေးဦးစီးချုပ်ကိုယ်တိုင်ကြီးကြပ်ရွေးချယ်မှာဖြစ်တဲ့အတွက်လွတ်တော်ထဲမှာရွေးချယ်မှာမဟုတ်ဘူးလို့လွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။လွတ်တော်နေရက်ကဒုတိယသမ္မတလောင်းအမည်အစင်းအစိုးပြုတင်သွင်းရမှာရွေးကောက်ပွဲအများစုအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတင်သွင်းမဲ့သူဖြစ်လာမှာမို့အပြိုင်ဖြစ်လာနိုင်စရာမရှိဘူးလို့ရခိုင်မျိုးသားပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ
်။အရှင်ကတော့အပြိုင်ရှိစရာမရှိပါဘူး။ NLD ကပဲအမျိုးသားလွတ်တရောပြည်သူ့လွတ်တော်မှာဒုသမ္မတတဦးစီကိုသူတို့ပဲရွေးချယ်တာဖြစ်ပါတယ်။ဒီဘက်ကအင်အားအပြိုင်တင်မဲ့သူကအင်အားမနည်းလို့ပါ။အဲတော့တမန်တော်သားတွေကကာကွယ်ရေးဦးစီးရွှေကြီးချက်မှုနဲ့တိတက်တနေရမှာရွေးမှာ။ပထမချိန်မှာလည်းအဲ့လိုပဲရွေးပါတယ်။သူတို့ကတခုတစုံတယောက်ကိုသူတို့ကတော့ဟိုတိတက်ပေါ့နော်။ဟိုရွေးတာမရွေးတာဘယ်မှာရွေးတယ်ကျွန်တော်မသိဘူး။ဒါပေမဲ့တိတက်ကာကွယ်ရေးဦးစီးရွှေကတယောက်တင်တာပေါ့။အဲဒီကတော့အမျိုးသားနဲ့ပြည်သူမှာတော့လွှတ်တော်ရဲ့အခင်းအရှင်းတွေမှာရွေးလို့ကျွန်တော်မြင်လိုက်ရတယ်တပ်မတော်ကိုယ်စီကြတော့လွှတ်တော်ရဲ့အခင်းအရှင်းမှာမရွေးတဲ့အတွက်နဲ့ကျွန်တော်တို့အဲပထမအခေါက်ကမမြင်လိုက်ရဘူးပေါ့
မတ်လ10ရက်နေ့မှာကျင်းပမယ်ဒုတိယသမ္မတလောင်းအမည်အစင်းတွေအစိုးပြုပြီးရင်တော့တရက်တာရန်နာထားမှာဖြစ်ပြီးဒုတိယသမ္မတလောင်းအရေးချင်းစစ်စစ်ရေးအဖွဲ့ကဥပဒေနည်းဥပဒေတွေနဲ့အညီမညီစစ်စစ်ကြမှာဖြစ်ပါတယ်ဒုတိယသမ္မတလောင်းတွေရဲ့အရေးချင်းစစ်စစ်တဲ့အဖွဲ့မှာလွှတ်တော်နှစ်ရက်ကဥက္ကဋ္ဌ2ဦးဒုတိယဥက္ကဋ္ဌ2ဦးလွှတ်တော်နှစ်ရက်ကိုကိုးစားပြုတဲ့လွှတ်တော်ကိုယ်စားလှယ်2ဦးစီနဲ့တမရတာလွှတ်တော်ကိုယ်စားလှယ်2ဦးစတဲ့9ဦးပါဝင်တဲ့အရေးချင်းစစ်စရေးအဖွဲ့ကိုဖွဲ့စည်းမှာဖြစ်ပါတယ်။ဒုတိယသမ္မတလောင်းအရေးချင်းစစ်စရေးအဖွဲ့ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမင်းဦးကအခုလိုရှင်းပြပါတယ
်။အဖွဲ့စည်းလိုက်တဲ့အဖွဲ့ရနေပြီးတော့သက်ဆိုင်ရာအစုအဖွဲ့အသီးသီးကတင်သွင်းလိုက်တဲ့ဒုသမ္မတလောင်းတွေကိုသတ်မှတ်ထားတဲ့ကျွန်တော်တို့ဥပဒေမျိုးဥပဒေဖွဲ့စည်းပုံအခြေခံဥပဒေနဲ့ကိုက်ညီခြင်းရှိမရှိသားကိုစစ်ဆေးရမှာပါ။စစ်ဆေးပြီးတော့နောက်ပြန်ကျင်းပတဲ့တော်တော်အစည်းအဝေးမှာအဲဒီစစ်တဲ့အဖွဲ့ကနေပြီးတော့သမ္မတလောင်းရည်ချင်းနဲ့အကင်ညီချင်းရှိတယ်ဆိုတာဆိုတင်သွင်းလိုက်တာလေဒါကိုတော်တော်ကနေပြီးတော့အတီးပြုတ်လိုက်ပါပါအဲလိုအတီးပြုတ်ဆုံးဖြတ်ပြီးတဲ့ခါကျတော့ဒီတော်စုလွတ်တော်မှာဒုသမ္မတလောင်း၃ယောက်ထဲကနေပြီးတော့သမ္မတလောင်းမဲပေးပြီးတော့ရွေးချယ်ပါပါအဲဆဲကနေမှလည်းအများဆုံးရတဲ့လူကသမ္မတဖြစ်မှာပါခင
်ဗျဂျားထဲမှာစနေတနေ့ကနေလွတ်တော်ပိတ်ရက်တွေဖြစ်တဲ့အတွက်လာမယ့်မတ်လ၁၄ရက်နေ့မှာဒုတိယသမ္မတလောင်းတွေရဲ့အမည်အစင်းကိုသက်ဆိုင်ရာလွှတ်တော်အသီးသီးမှကြေညာမှာဖြစ်ပါတယ်။ဒုတိယသမ္မတလောင်း၃ဦးတို့ရဲ့အမည်အစင်းတွေအတည်ပြုပြီးနောက်ပိုင်းနိုင်ငံတော်သမ္မတအဖြစ်ရွေးချယ်ဖို့အတွက်ပြည်ထောင်စုလွှတ်တော်မှမဲပေးဆုံးဖြတ်ကြမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။